ပတ်တော့ကလေးနဲ့လူငယ်တွေအတွက်ကြောပြမဲ့အကြောင်းအရာကတော့စာဖတ်တဲ့ကိစ္စပါပဲဒီလိုပါတခါကတိုးတက်တဲ့နိုင်ငံတစ်ခုရဲ့စာကြည့်တဲ့ခဲကိုကျွန်တော်ရောက်ပါတယ်အဲ့ဒီမှာကျွန်တော်ကမြန်မာပြည်ကနေပြီးတော့ကလေးတွေတဲ့မှားလိုက်တဲ့စာအုပ်တအုပ်ပေါ့အဲ့ဒါကိုဝန်ရှာဖို့တဲ့ကျွန်တော်ကစာရေးသူရဲ့နာမည်ကိုသိမှမြန်မြန်ဆန်ဆန်ဝယ်နိုင်မယ်ပေါ့အဲ့သူကစာကြည့်တိုင်းနဲ့တွဲထားတဲ့စာအုပ်ဆိုင်ဆိုတာကစာအုပ်တွေကိုဖတ်လို့လည်းရတယ်အရောင်းနဲ့ရောင်းပေးတယ်ပေါ့အဲ့ဒီဆိုင်မှာကျွန်တော်ကကလေးကိုသွားမိလိုက်ပါတယ်အဲ့ဒီစာအုပ်ကစာရေးတဲ့လူနာမည်သိကျင်လို့ပါဆိုတော့ကလေးကချက်ချင်းပြောနိုင်တယ်ဗျ။နောက်ကျွန်တော်ထပ်ပြီးတော့ဝယ်ရမယ့်စာအုပ်တွေကိုကလေးကိုမေးတဲ့အခါမှာ तू ကတန်းပြီးတော့ရုပ်ပြတဲ့အပြင်ဘယ်အထက်မှာရှိတယ်အဲ့ဒါတွေကပြီးတော့အဲ့ဒါနဲ့ပတ်သက်တဲ့တရုပ်ဖော်တဲ့ဇာလန်းတူတွေကာတွန်းရုပ်ပြတွေအစား तू ကလိုက်ပြီးတော့ညှိုးပါတယ်။သူ့ကိုကြည့်ရတာက तू နေ့စဉ်ကျွမ်းကျင်တဲ့အလုပ်တစ်ခုကိုလိုက်ကြနေတယ်လို့ပဲ။ကဲအဲ့လိုမေးတော့အဲ့ဒီကလေးဟာအဲ့ဒီကဝန်နှန်းလားလို့တွေးစရာရှိပါတယ်မဟုတ်ပါဘူး။အဲ့ဒီစာအုပ်ဆိုင်နဲ့စာကြည့်တိုက်ကိုဘာလာလုတ်တဲ့ကလေးတွေလဲဆိုတော့အိမ်စာတွေလာလုတ်တဲ့ကလေးတွေပါသူတို့ကျောင်းကတချို့ပေးတဲ့စာတွေကိုလာပြီးတော့တာဝန်ကြည့်အောင်လုပ်နေကြတယ်ဒါမှမဟုတ်တချို့တွေကလည်းစုပြီးတော့စာဖတ်တဲ့ကလေးတွေပါကောင်းပြီသူတို့ကဘာဖြစ်လို့ဒီလောက်ပိုင်ပိုင်နိုင်နိုင်ရှိနေရတာလဲမေးကြည့်တော့သူတို့မှာတီးကြစာအုပ်စာပေးအတွက်အချိန်ပေးတာရှိတယ်ပြီးတော့အဲ့ဒီကနေရလာတဲ့ရလတ်တွေကိုပြန်ပြီးတော့ဆွေးနွေးတဲ့နေရာတွေပြီးတော့အဲ့ဒါကိုတရုတ်ဖော်တဲ့ပြဿနာတူတွေကိုယ်တိုင်တရုတ်ဆောင်ရရတာတွေတချို့ဆိုရင်ရုပ်ရှင်အတိုလေးတွေရရတာအထိရှိပါတယ်ပြောချင်တာကတော့အဲ့ဒီနိုင်ငံတွေမှာကလေးတွေကိုသူတို့ဖတ်တဲ့ကိုယ်စီဖတ်တဲ့စာတွေကိုပြီးပြီးရောဘယ်တော့မှပြစ်မထားပါဘူးအဲ့ဒါကိုဇလန်းအတိုတွေနဲ့ပြန်ပြီးတရုတ်ဖော်တာကျွန်တော်ခုနတင်ပြသလိုပေါ့ကဗျာတွေကိုတရုတ်ဖော်တာအော်ပရာဆန်ဆန်ပြန်ကကြတာပြဿနာတူတွေတင်ဆက်ကြတာရှိတယ်ပြီးတော့ရုပ်ရှင်အတူတွေပြန်ရိုက်ကြတာရှိပါတယ်ကလေးတွေကိုယ်တိုင်တရုတ်ဆောင်တာပါကလေးတွေကိုယ်တိုင်ဒါရိုက်တာလုပ်ကြတာပါကောင်းတာရှိတယ်ညံ့တာရှိတယ်အလဲအလတ်လည်းရှိပါတယ်ဒီညမှာကျွန်တော်ဆိုလိုတာကသူတို့ထွက်လာတဲ့အရေးအသွေးကိုမဟုတ်ပါဘူးသူတို့ကိုလေ့ကျင့်ပေးနေတဲ့ပတ်ဝန်းကျင်တစ်ခုဖန်တီးပေးထားတာကိုပြောတာပါဆိုလိုတာကတော့ကလေးတွေအတွက်စာကြည့်ခန်းတွေဟာရက်ွက်တိုင်းမှာရှိသလိုသူတို့ရဲ့သက်ဆိုင်ရာအကြောင်းတွေမှာလည်းရှိသလိုသူတို့ရဲ့ပြည်နယ်ရဲ့စာကြည့်တိုက်ကြီးတွေလည်းရှိပါတယ်အဲ့တော့ကလေးတယောက်တည်းစာကြည့်တိုက်ဟာ၃မျိုးရှိတယ်လို့ကျွန်တော်ဆိုလိုတာပါ gain တစ်ဖက်ကျွန်တော်တို့နိုင်ငံမှာရှိတဲ့စာကြည့်တိုက်တွေကိုပြန်ကြည့်ကြရအောင်ရွာတွေမှာမရှိဘူးလားရှိပါတယ်ဆိုင်းဘုံနဲ့ရက်ွက်တွေထဲမှာလည်းရှိချင်ရှိတတ်ပါတယ်ဒါပေမဲ့အဲ့ဒါတွေတော်တော်များများဟာဘီယာဆိုင်တွေအနှိတ်ခါနေရဲ့ခြေတော်တင်ရင်းခံလိုက်ရတဲ့အခါမှာအဲ့ဒီစာကြည့်တိုက်တွေဟာကြောင်ကွေးမှာထောင်ကလေးမှာငိုဆိုင်တန်နေနဲ့တိုးတိမ်ပျောက်ကွယ်သွားတာတွေများပါပြီကိုင်းဒါဆိုရင်ကျွန်တော်တို့နိုင်ငံမှာအမျိုးသားစာကြည့်တိုက်လို့ခါမျိုးရပါဘောရှိတာပေါ့နိုင်ငံရဲ့မျိုးတော်မှာရှိတယ်ဒါပေမဲ့သူကဘာကိုအဓိကထားတယ်လဲလို့ကြည့်လိုက်တဲ့အခါကျတော့သူ့ရဲ့ခန္ဓာမှုအဟံကောင်းတာအဆောက်အုံကောင်းတာတွေရှိရင်ရှိနေမယ်ဒါပေမဲ့စာဖတ်ခြင်းစိတ်ကိုဘလောက်နှိုးဆော်ပေးနိုင်လဲဆိုတဲ့အချက်ကိုပဲကျွန်တော်ကြည့်တာပါတကယ်တော့နိုင်ငံတကာမှာဆိုရင်ဥပမာဆိုလို့ရှိရင်ဘူရာခဆင်းလိုက်တာနဲ့တန်းပြီးတော့ရောက်နိုင်တဲ့နေရာမျိုးမှာသူတို့ကိုထားပေးတာပါစာကြည့်တိုက်တွေကိုအဲ့မှာစုပြီးတော့စာဖတ်တဲ့အခါမှာကြော်စရာဖြစ်အောင်စီစဉ်ပေးထားပါတယ်ဥမာဆိုလို့ရှိရင်ကျွန်တော်ရောက်ဖူးတဲ့စာကြည့်တဲ့ကြီးတွေဆိုညနေမှာခေါင်းလောင်းထိုးပြီးတော့အဲ့ဒီစာဖတ်တဲ့လူတွေကိုမင်းတောင်းပန်ပြီးတော့ထွက်ခိုင်းရတာမျိုးပါဘာဖြစ်လို့လဲမပြန်ကျင်ကြပါဘူးကောင်းပြီဘာတွေရှိသလဲဘာတွေရှိသလဲဆိုတော့စာကြည့်တဲ့အချိန်မှာအိပ်ရာတွေပါရှိတယ်လို့ကျွန်တော်ကထည့်ပြောရမှာပါဟာစာလာကြည့်တာအိပ်ဖို့လားလို့မေးတယ်ဟုတ်ပါတယ်လူတိုင်းကတစ်ချိန်လုံးမဖတ်နိုင်ဘူးငိုက်လာတဲ့အချိန်မှာပြန်အိပ်ချင်တဲ့လူတွေကိုဒီစာကြည့်ခန်းတွေကပေးမထွက်ပါဘူးဒါတော့ငိုက်ဟောဒီမှာလဲဆိုပြီးတော့အိပ်ရာတွေချပေးထားတာပါအဲ့တော့လူတယောက်ကပြင်းလို့ခိတကြောစမ်းပဲခဏအိတ်တော်မယ်ဆိုရင်တော့သူ့စာကြည့်တဲ့ကပြီးမထွက်ဘူးဆိုလိုတာကတော့အဲ့ဒီစာကြည့်တိုက်ဒီထဲမှာပျော်အောင်ထားတာကိုကျွန်တော်ကပြောချင်တာပါအဲ့တော့အော်စတြေးလျနိုင်ငံမှာဆိုရင် G8 ခေါ်တဲ့စာကြည့်တိုက်ကွန်ရက်တွေဖွဲ့ထားပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့စာအုပ်တုပ်ကိုဒီမှာမရှိရင်ဘယ်မှာရှိလဲဆိုတာကိုတို့ရအောင်ရှာပေးပါတယ်အဲ့စာကြည့်တဲ့အကြီးစားကြီးရှိကူကကွန်ရက်လိုချိတ်ပြီးတော့ပေးထားတာပါအဲ့တော့ထပ်ပြီးသွားတဲ့စာတွေကိုလည်းဆွေးနွေးဖို့အတွက်ကော်နာခေါ်တဲ့ထောင်ကွေးလေးတွေမှာတိတံအခန်းလေးတွေစီစဉ်ပေးထားပါတယ်ကြိုက်တဲ့စာအုပ်အကြောင်းကိုဆွေးနွေးပါပြီးတော့ခြေောက်တွေတင်ပြီးတော့လွတ်လွတ်လပ်လပ်ဖတ်ခြင်းနဲ့တုံးလုံးပလက်လဲခြင်းပြီးတော့ကြည့်ခြင်းနဲ့ရပါတယ်နောက်တစ်ခါစားတော့ဆိုင်တွေနဲ့အောက်ထပ်တွေမှာအမြဲတွေးပေးထားတာပါဆိုလိုတာကတော့ဒီပရဝုန်ထဲကအထွတ်မခံမဲနဲ့လူကိုပြည့်စုံအောင်လုပ်ပေးထားတာမျိုးပါအဲ့တော့ပလက်ကလတ်ဆိုင်တွေလည်းချပေးထားတယ်အင်တာနက်ခမဲ့ပေးထားတယ်အဲ့ဒီတော့အင်တာနက်ခမဲ့ပေးထားတယ်ကိုပြောရတာကျွန်တော်တို့ဖုန်းပို့ဖို့မဟုတ်ဘူးနော်တကယ်အရေးကြီးတဲ့အချက်လက်တွေကိုမလုံလောက်ဘူးထင်ရင်အင်တာနက်ထဲမှာတက်စာနိုင်ရုံပါဘယ်သူမှလည်းအဲ့ဒီမှာဖုန်းကုန်တစ်ချိန်လုံးပွင့်နေတာမျိုးမရှိပါဘူးအဓိကကတော့အဲ့ဒီစာအုပ်စင်တွေကြားထဲမှာလူဟာလှဲခွေပြီးတော့အိတ်လိုက်လို့ရတာကိုကိုယ်တိုင်တွေ့ဥပါတယ်မိန်းကလေးဖြစ်စေယောက်ျားလေးဖြစ်စေလုံခြုံတယ်လို့ခံစားရပြီးတော့နီးရစာအုပ်လေးလှမ်းဆွဲရင်းအိတ်ငိုက်ရင်းပြုတ်ကြရင်းပြန်ဖတ်ရင်းနဲ့သူတို့စာကြည့်တိုက်တွေထဲမှာလူငယ်တွေဟာရင်းနှီးပြီးတော့ကိုယ်အိမ်ထောင်ကွေးကကိုယ်ပိုင်နေရာလေးလို့သ ဒီလိုမျိုးကျွန်တော်တို့ကဖန်တီးပေးထားတာကိုတွေ့ရပါကြောင်းကျွန်တော်တို့စီကစာကြည့်တိုက်တွေကိုလည်းဘယ်လိုပုံစံနဲ့ဖန်တီးနိုင်မလဲကဲစိတ်ရှိလက်ရှိလုပ်ကြကြတဲ့ဆိုရင်ဘယ်လိုလုပ်ချင်တယ်လဲလို့မေးလာရင်ကျွန်တော်ကအခုလိုအစားဖော်ပေးရတာပါဘာပဲဖြစ်ဖြစ်စာကြည့်တိုက်တွေပြန်ပြီးတော့တိုးတက်လာမယ်ဆိုရင်တော့အကောင်းဆုံးလက္ခဏာလို့ယုံကြည်ပါတယ်